မလေးရှားဝန်ကြီးချုပ်မဟာတရားမိုဟာမက်အနေနဲ့ပြည်တွင်းမွတ်စလင်အပိုင်းအဝိုင်းဖျားကြောင်းရိုဟင်ဂျာဒုက္ခသည်အရေးဖြစ်တဲ့ဝေဖန်နေတာဟာပြီးစားရည်တည်ချက်ဖြစ်ပြီးအာဆီယံနိုင်ငံတွေကရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ရင်အကျက်တဲတီပြေလည်သွားလိမ့်မယ်လို့နိုင်ငံအတော်များများကလွဲမှားစွာယူဆနေကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကသုံးသပ်ပါတယ်။အဲ့ဒီလိုအရေးယူဖို့ဖိအားပေးနေတာတွေကြောင့်ပြည်တွင်းအခြေအနေတင်းမာနိုင်ပြီးပူးပေါင်းဆောင်ရွက်ရေးခက်ခဲသွားစေနိုင်တယ်လို့လည်းဆိုပါတယ်။ဒေါက်ခင်ဆိုးဝင်းကဝန်ကြီးဦးကျော်တင်ကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒီမှာအရင်နဲ့ပတ်သက်လာလို့ရှိရင်ပေါ့လေဒီအာဆီယံနိုင်ငံတွေကပေါ့မြန်မာနိုင်ငံဘက်ကနေပြီးတော့ဟိုကိုအခွဲဝင်နိုင်ငံအချင်းချင်းအင်္ဂလိပ်နိုင်ငံအချင်းချင်းအနေနဲ့ရက်တီရိုင်းပင်းရက်တီကြတာရှိပါတယ်ဒါပေမဲ့ဒီမလေးရှားနိုင်ငံအနေနဲ့ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ဒီမာဒီယာမိုဟာမက်ဆိုတာလည်းအမတန်းမှနာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးပါဒီမှာအရေးမှဆိုရင်သူအများအားတိုက်တွန်းအားပေးခဲ့တာပါမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်ရေးမှဆိုရင်သူကဥဆောင်ပြီးတော့ကိုတိုက်တွန်းခဲ့တဲ့လူတစ်ယောက်လည်းဖြစ်ပါတယ်ဒါပေမဲ့အခုဒီရခိုင်အရေးမှဒီဒုက္ခတဲ့အရေးမှကြတော့သူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တော်လေးကိုပြင်းပြင်းထန်ထန်ဝေဖန်သွားတာကြားလိုက်ရပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့ဒီမလေးရှားနိုင်ငံရဲ့ရည်တည်ချက်ပေါ့လေပြည်ကြီးဘယ်လိုများသဘောထားပါလဲရှင်
။ကျွန်တော်ထင်တယ်မလေးရှားနိုင်ငံကတော့သူတို့ရှိမှမွတ်စလင်ကွန်မြူနတီလည်းများတယ်။သူတို့နိုင်ငံရဲ့ဒီကုသရေးရှင်တွေရဲ့ဖိအားပေးမှုလည်းများတဲ့အတွက်ဒီလိုပြောရတယ်လို့ယူဆပါတယ်။ကျွန်တော်အာဆီယံအတွင်းမှာတော့အခုချိန်ထိထုတ်ပြန်တဲ့ထုတ်ပြန်ချက်တွေပါတယ်။အမှကျွန်တော်တို့ကတော့အပြည့်သဘောဆောင်တဲ့ရှုတော့ငါပဲကျွန်တော်တည်ဝင်ထုတ်ပြန်ပါတယ်။အခုလိုပြောကြတာကတော့သူရဲ့တိကျသူရဲ့အာဆီယံရဲ့ရည်တည်ချက်မဟုတ်ဘဲနဲ့အာဆီယံနိုင်ငံတကာနိုင်ငံရဲ့သူ့ရဲ့သဘောထားအနေနဲ့ပြောကြရင်ဖြစ်တယ်လို့ယူဆပါတယ်။အဲ့တော့ကျွန်တော်တို့လည်းအာဆီယံဆိုတာကတော့ပြဿနာရှိလို့ရှိရင်ဟိုတရားအပြန်အလှန်လေးစားမှုယုံကြည်မှုနဲ့မိသားစုလိုပဲတိုးတိုးတက်တက်တိုင်နေပြီးတော့ဆွေးနွေးပြောဆိုကြတဲ့အစဉ်လာရှိပါတယ်။အဲ့ဒီအစဉ်လာကောင်းတွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့ယူဆပါတယ်။
နောက်ပြီးတော့ဒီကုလသမဂ္ဂထရီနီလာကန်ကြီးရဲ့ site lines အဖြစ်နဲ့ပေါ့နော်ဒီဗြိတိန်ရဲ့ပြင်သစ်ရဲ့ဒီနိုင်ငံရေးဝန်ကြီးတဲ့ကမကထလုပ်ပြီးတော့ဒီဝင်ရာကြီးအစ်စင်ရင်ဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့တယ်လို့သိရပါတယ်။သူတို့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ရောဝန်ကြီးဘယ်လိုသုံးသပ်လို့ရပါလဲရှင်
။မနစ်ကလည်းတော့ပါဆရာဒါလည်းဟိုပါပေါ့နော်သူတို့ကဗြိတိန်နိုင်ငံကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလလုံခြုံရေးတော်ဆိုတာပင်ဟိုလ်ဒါလို့ခေါ်တာပေါ့နော်သူကအဓိကဥဆောင်နိုင်ငံဖြစ်တဲ့အတွက်ဝန်ကြီးတွေဒီဂျန်နရယ်ဆယ်မီရောက်နေတုန်းမှာကာလမှသာသူ့ပြီးတော့ဟိုကျင်းပခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။ကျိုးမြတ်ကတော့သူတို့ကလည်းသူတို့သဘောထားတွေပြောနိုင်တယ်။ကျွန်တော်တို့ကလည်းကျွန်တော်တို့လုပ်နေတဲ့သဘောထားတွေကိုဘာပေါ့ရှင်းလင်းပြောကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။ကျွန်တော်ခံမှားတော့အစီအစဉ်မှာတချို့တော်တော်အဲ့ဒီမှာရှိတဲ့ဆွေးနွေးရတဲ့တချို့တဦးနဦးကတော့ဒီ accountability ပေါ့နော်ဒီချိုးဟုတ်တဲ့လူအရေးယူလိုက်လို့ရှိရင်ဒီခိုင်ပြည်နယ်ကြီးကစိတ်ဖြစ်တော့ပေါ့နော်လုံခြုံသွားပြီးတော့ပြန်ပိုးနိုင်မယ်လို့ဆိုတော့အဲ့လိုယူအလွဲမသာယူဆနေပါတယ်။အဲ့လိုအနေအထားမျိုးဖြစ်လာလို့ရှိရင်လူပြင်းထန်အရေးကြီးမှုတွေဖြစ်လာခြင်းဒီပြဿနာကပြင်းမှန်မှုတွေပုံများလာပါလိမ့်မယ်။ပြင်သူတို့ထင်တာအရေးယူလိုက်လို့ရှိရင်ဟိုအချိုးချောတယ်လို့ယူလိုက်ရင်ဒီနေရာကြီးကတော့မချိုးဖောက်ရဲခါကျစိတ်ဖြစ်သွားမယ်။အဲ့တော့သူပြန်ပိုးလို့ရတယ်လို့သူကတွက်နေကြတယ်။ဒါသူတို့အမတန်ကိုဟာဆိုအစ်နိုရန့်ဖြစ်တယ်လို့ဆိုရမှာပဲ။အဲ့လိုမျိုးဖြစ်လာလို့ရှိရင်ပြည်တွင်းက reaction တွေပြင်းထန်လာပြီးတော့တော့ကျွန်တော်တို့ပူပေါင်းဆောင်မှုတွေမရလို့ရှိရင် repetition process လည်းပြပြသွားနိုင်တယ်။ကျွန်တော်အစိုးရစီးရစီချိုးဖောက်ဆောင်နေတဲ့ဒီအပေါ်တိုင်းဝင်ကူကြတာဟာသာလားဖြစ်ရင်ငင်းချတာတင်းရင်အချိန်ဖွံ့ဖြိုးတိုးတက်ရေလုံနေတယ်လုပ်ငန်းတွေလုပ်ရပါလေအစားစီးတွေဖြစ်လာလေနောက်ဆုံးအဆုံးရုပ်သွားဆုံးပြည်ရဲပြန်လဲတင်းမြတ်ရေတို့ဒီမိုကရေးလမ်းကြောင်းတို့မျိုးအစားကသူဖြစ်သွားလဲမျိုးစီအန်ဒရယ်ရှိတယ်ဆိုတော့ကျွန်တော်နားလဲရပါလေရှင်းပြပါ